သမဂ္ဂဌာနချုပ်မှပြုလုပ်နေတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှအောက်တိုဘာလ28ရက်နေ့ကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှု Tom Andrews ကအစီရင်ခံစာတင်ပြခဲ့ပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေပိုဆိုးအောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကလုံနေတယ်လို့လည်းသူကတင်ပြခဲ့တယ်လို့အာဏာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်နေကြသူတွေပေါ်တိုက်ခိုက်နေတဲ့လက်နက်တွေဟာရုရှားနိုင်ငံကဖြစ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြခဲ့ပါတယ်
။ Mr. Chairman, the people of Myanmar are disappointed and disturbed by the failure of the
Myanmar နိုင်ငံဘက်ကမြန်မာနိုင်ငံအတက်အတဲကိုတာဝန်သိသိလူသားဆန်တဲ့နေလာနေနဲ့ကူညီဖြည့်ရှင်းပေးဖို့ပြက်ကွက်မှုတွေအပေါ်မှာမြန်မာပြည်သူတွေအနေနဲ့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။ယူကရိန်းအပါအဝင်အခြားနေရာတွေမှာအာရုံစိုက်နေရတဲ့အပေါ်မှာသူတို့နားလည်ကြပါတယ်။ဒါအပြင်ကျွန်တော်နဲ့စကားပြောခဲ့ကြသူတွေဟာယူကရိန်းပြည်သူတွေအပေါ်ထောက်ထားစာနာမှုတွေရှိကြသလိုအမှန်မှလည်းအခြေအနေတွေကဆက်ဆက်မှုတွေရှိနေပါတယ်။ယူကရိန်းပြည်သူတွေအပေါ်တိုက်ခိုက်ရမှာအသုံးပြုတဲ့လက်နက်အမျိုးအစားတချို့ဟာမြန်မာနိုင်ငံမှာပြည်သူတွေကိုတိုက်ခိုက်နေတဲ့လက်နက်အမျိုးအစားတွေနဲ့တူညီနေပြီးဒါတွေဟာရုရှားနိုင်ငံကလာတာဖြစ်ပါတယ်
။အခုလို Tom Andrews ရဲ့အစီရင်ခံတင်ပြချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာရုရှားကိုယ်စားလှယ်ကငင်းပယ်ခဲ့တယ်လို့အခြေအမြင့်မရှိပြောကြားသွားတာဖြစ်ကြောင်းအခုလို့တုံ့ပြန်သွားပါတယ
်။ With regard to the statement made by the special rapporteur
ကုလသမဂ္ဂထူးဆိုတဲ့စစ်ဆေးမှုရဲ့တင်ပြချက်ကိုတုံ့ပြန်မယ်ဆိုရင်ခံစားချက်တွေနည်းရင်ပိုးပြီးတော့ကောင်းပါတယ်။ခမရကအမေရိကန်ပြည်ထောင်စုဖြစ်ပါတယ်အရက်သားတွေတကြီးရွယ်ဦးတွေအမျိုးသမီးတွေကလေးတွေကိုဘသူ့ရဲ့လက်နဲ့ပစ္စည်းတွေနဲ့တတ်တယ်ဆိုတာခမရအပိုင်မဟုတ်ပါဘူးမြန်မာနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်ခံထားသူတူအနေနဲ့ယူကရိန်းအစမြန်မာကိစ္စကိုပဲလုပ်ပါခမရရဲ့အစီရင်ခံစာမှာပါတဲ့ချက်တွေကခိုင်မာမှုမရှိပါဘူးခမရကိုယ်တိုင်လည်းမြန်မာနိုင်ငံထဲမှာမရှိခဲ့ပါဘူးခမရရဲ့သတင်းအရင်းမြစ်တွေကပံ့ပိုးပေးတဲ့အချက်လက်တွေနဲ့ပတ်သက်လို့မှန်ကန်တိကျမှုရှိမရှိခမရကိုယ်တိုင်သွားပြီးတော့စစ်ဆေးနိုင်တာမျိုးလည်းမရှိပါဘူး
မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး Tom Andrews ရဲ့တင်ပြချက်တွေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကအပြည့်အဝထောက်ခံခဲ့တဲ့အပြင်စစ်ကောင်စီဘက်ကုလသမဂ္ဂကထိထိရောက်ရောက်အရေးယူရေးအကြံပြုချက်တွေကိုလည်းလိုက်နာကြဖို့အခုလိုတိုက်တွန်းသွားပါတယ
် We wish to echo a few recommendations
မှာပါတဲ့အကြံပြုချက်တွေအတိုင်းကျွန်တော်ထပ်မံတိုက်တွန်းချင်ပါတယ်ကုလသမဂ္ဂလူညွန့်ရေးကောင်စီမှာမြန်မာအရေးအမြန်ဆွေးနွေးပြီးမြန်မာအပေါ်အလုံးစုံလက်နဲ့ရောင်းချတင်ပို့မှုတားမြစ်တဲ့ဆုံးဖြတ်ချက်ချမှတ်ပေးဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီမျှော်မှန်းချက်တွေကိုဖိနှိပ်နေပြီးအကြောက်တရားနဲ့အုပ်ချုပ်ဖို့ကြံရွယ်နေတဲ့စစ်တပ်ကိုလက်နဲ့ရောငွေကြေးရပါပိတ်ဆို့နိုင်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာရုံစိုက်မှုပူးပေါင်းဆောင်ရွက်မှုနဲ့မဟာဗျူဟာကျတဲ့အစီအစဉ်တရက်ကိုစတင်နိုင်ဖို့အတွက်အထွေထွေညီလာခံအရေးပေါ်အစည်းအဝေးတစ်ခုကျင်းပပေးဖို့ကိုလည်းထပ်ပြီးတောင်းဆိုပါတယ
်လူခွင့်ရေးဆိုင်ရာတတိယကော်မတီအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံအတော်များများကစိုးရွားလာတဲ့အခြေအနေတွေပေါ်ထောက်ပြပြောဆိုသွားကြပါတယ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံအတွက်အခြေအနေစိုးရွားစေတယ်လို့အမေရိကန်ပြည်ထောင်စုကတင်ပြသွားပါတယ်အကြမ်းဖက်မှုတွေကြားကလူခွင့်ရေးကိုကာကွယ်ဖို့နဲ့ဒီမိုကရေစီရေးဆက်လက်တောင်းဆိုနေကြတဲ့ရဲရင်းတဲ့ပြည်သူတွေရဲ့တောင်းဆိုမှုတွေနဲ့တခြားစိန်ခေါ်မှုတွေကိုလစ်လျူရှုထားလို့မရဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံတည်ငြိမ်ငြိမ်းချမ်းရေးအတွက်အိမ်နီးချင်းတရုတ်နိုင်ငံကလိုလားကြောင်းနဲ့မြန်မာအရေးအတွက်အာဆီယံဆောင်ရွက်နေတာကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်။လူခွင့်ရေးတိုးတက်ဖို့အတွက်သက်ဆိုင်သူအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေကြောင်းတရုတ်ကိုယ်စားလှယ်ကဆွေးနွေးထောက်ပြခဲ့ပါတယ်။အခုလိုတတိယကော်မတီမှမြန်မာနိုင်ငံအခြေအနေဆွေးနွေးချက်တွေပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးရှင်။